ဗင်နီဆိုလာတိုက်ခံဒီသမရကူစေလောင်းဖြစ်တဲ့အက်ဒမန်ဒိုဂွန်ဇလက်စ်ဟာတနင်္လာနေ့တုန်းကစပိန်နိုင်ငံကိုရောက်ရှိပြီးတော့ခိုလုံငွေတောင်းခံထားတယ်လို့စပိန်အာဏာပိုင်တွေကပြောရတယ်။ဗင်နီဆိုလာနိုင်ငံမှာပြီးခဲ့တဲ့ဇူလိုင်လကအငင်းပွားပွဲရွေးကောက်ပွဲကြောင့်လို့နိုင်ငံရေးနဲ့တနမာကြီးအချက်တဲတွေကြုံတွေ့နေခြင်းမှာပဲအတိုက်ခံခေါင်းဆောင်ကတိုက်ပြီးကနေပြီးတော့ထွက်သွားခဲ့တာပါ။ရွေးကောက်ပွဲမှာသူနိုင်ရတယ်ဆိုပြီးတော့သမရနီကိုလတ်စ်မာဒူရိုကကြီးညာတဲ့အပေါ်မှာအတိုက်ခံခေါင်းဆောင်ဂွန်ဇလက်စ်ကပြန်လည်စင်ခေါ်ပြီးတော့ရွေးကောက်ပွဲအငင်းပွားမှုတွေဖြစ်ခဲ့ပါတယ်။အဲ့နောက်တက်ခန့်ခေါင်းဆောင်ဂွန်ဇလက်စ်နဲ့သူရဲ့သတိဖြစ်သူတို့နှစ်ဦးစပိန်စစ်ခြေစိုက်စခန်းတစ်ခုကိုဆက်ရောက်လာတာဖြစ်တယ်လို့စပိန်နိုင်ငံရဲ့ဌာနကထုတ်ပြန်ပါတယ်။အသက်85နှစ်အရွယ်တက်ခန့်ခေါင်းဆောင်ဂွန်ဇလက်စ်ဟာယူကော့ပွဲမှာနိုင်ရခဲ့တယ်လို့အမေရိကန် EU နဲ့ဒေသတွင်းနိုင်ငံကြီးတွေကရှင်းပြထားကြပါတယ်။ဗင်နီဆိုလာအနာဝန်တွေကဒီတက်ခန့်ခေါင်းဆောင်ဂွန်ဇလက်စ်ကိုဖမ်းရမ်းထုတ်တဲ့နောက်ပိုင်းရဲသတင်းပတ်တစ်ပတ်ကြာသူ့ရဲ့တိုက်ပွဲကနေပြီးတော့ထွက်ခွာလာတာပါ။ဒီနေ့ဟာဗင်နီဆိုလာနိုင်ငံရဲ့ဒီမိုကရေစီစနစ်အတွက်ဝမ်းနည်းစရာကောင်းတဲ့နေ့ပါပဲဆိုပြီးတော့အင်းယောပါတမကရဲ့နိုင်ငံကြီးဘွာရာဆိုင်ရာအကြီးကဲဂျူဇက်ဘာရိုကကြီးညာချက်ထုတ်ပါတယ်ဒီမိုကရေစီစနစ်မှာဗင်နိုင်ငံကြီးခေါင်းဆောင်ကမှတခြားတနေနိုင်ငံမှာမဖြစ်မနေခိုလုံရတာမျိုးမရှိသင့်ဘူးလို့လည်းသူကပြောပါတယ်နိုင်ငံကြီးတည်ငြိမ်မှုရရှိဖို့အတွက်ဂွန်ဇလက်စ်ကိုအာနာပိနေဘက်ကလမ်းကြောင်းဖွင့်ပေးခဲ့တာဆိုပြီးတော့ဗင်နီဆိုလာဒုတိယသမ္မတက Instagram လူမှုကွန်ရက်မှာရေးပါတယ်ယူရိုကာရာကတ်စ်ပါရှိတဲ့စပိန်တိုင်ယုံမှာသူ့သဘောနဲ့သူခလုံသွားပြီးတဲ့နောက်ဗင်နီဆိုလာနိုင်ငံကနေထွက်ခွာသွားခဲ့တာဖြစ်တယ်ဆိုပြီးတော့လည်းကြီးပါတယ်ခင်ဗျာ